စကိုင်းတိုင်းဘုတ်လီမြို့မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းအကြမ်းသားတရာစင်တဲ့မင်းနဲ့တပ်ဖြတ်ခံထားပြီးဖမ်းဆီးခံထားသူတွေလည်းရှိတယ်လို့ဒေသခံတွေကပြောလိုက်ပါတယ်။နိုဝင်ဘာလနဲ့ရောက်ပြီးဖူးလီမြို့ထဲမှာထားရောက်မြန်မာနိုင်ငံရောက်ပြီးအိုအိုင်တလိုင်းမှာနေရောက်ပြီးဆက်ပြီးရောက်လို့ရသည်သူတွေပေါ့။အနောက်မြောက်တိုင်းစစ်ထိုင်နိုင်ငံကနယ်မြေရှင်းလင်းရေးစစ်ကြောင်းကို ွားပြီးတပ်ဖြတ်ခါရတဲ့အထက်မှာအသက်မပြည့်သေးတဲ့စေကျော်တက်တူဦးလည်းပါဝင်ခဲ့ပါတယ်။ဖမ်းဆီးခံထားရသူအများပြားလည်းရှိတယ်လို့ပြန်လည်လွတ်မြောက်လာသူတချို့ကပြောကြပါတယ်။ဒီတပ်ဖြတ်ခါရတာတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မကွေးတိုင်းကံကောမြောက်ပိုင်းမှာဆိုရင်လဲစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့လို့ခုနှစ်ဦးဒဏ်ရာခဲ့ပါတယ်။အောက်တိုဘာလ17ရက်နေ့လယ်ပိုင်းမှာဗော်ပြင်းကြီးရွာနဲ့တဘုတ်ကြီးရွာကိုတိုက်ပွဲတွေမရှိဘဲလေကြောင်းကနေဘုံကျဲတိုက်ခိုက်သွားတာလို့ဒေသခံတို့က VOA ကိုပြောကြပါတယ်။လူသေဆုံးတာမရှိခဲ့ပေမဲ့ကျွဲနွားသေဆုံးပြီးနေအချို့ပျက်စီးသွားတယ်လို့ဒေသခံတွေကဆိုပါတယ်။